ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA ရဲ့အစဉ်မြင်ရရှိပါဝင်ပတ်သက်နေတဲ့အချင်းပြေချစာမှုရှုပ်တော်ကြောင့်2026ခုနှစ်ကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်ရေးလုပ်ငန်းတွေကိုဆိုင်းငံ့ထားလိုက်ပါတယ်။လက်တလောအချိန်မှာအင်ရှင်ဖြစ်ရွေးချယ်ရေးလုပ်ငန်းတွေကိုစလုပ်မယ်ဆိုရင်ဘာမှအဓိပ္ပာယ်ရှိမှလည်းမဟုတ်ဘူးလို့ FIFA တွင်းရေးမှူးချုပ်ဂျီရိုဗက်ကာကဒီကနေ့ပဲရုရှားနိုင်ငံကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲကိုလက်ခံကျင်းပမဲ့အင်ရှင်နိုင်ငံဖြစ်2019ခုနှစ်ကျရင်မလေးရှားနိုင်ငံမှာ FIFA ဖွဲ့ဝင်တွေကရွေးချယ်ဆုံးဖြတ်ဖို့စီစဉ်ထားပေမဲ့အခုအခါဆုံးဖြတ်ချက်ချမှတ်ချိန်ကိုရှင်းရှင်းလင်းလင်းမသိရတော့ပါဘူး။အင်ရှင်ဖြစ်ကမ်းလှမ်းမဲ့နိုင်ငံတွေထဲမှာတော့အမေရိကန်၊ကနေဒါ၊မက္ကဆီကိုနဲ့ဥရောပနိုင်ငံတွေပါဝင်လိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။FIFA တာဝန်ရှိသူ9ယောက်နဲ့အမှုဆောင်ရရှိ9ယောက်ကတော့ငွေကြေးမတမာမှုတရားမဝင်လွှတ်ပြမှုငွေမဲ့ခွာခြားမှုတွေပါဝင်စွဲချက်များပြားနဲ့အမေရိကန်ကပြီးခဲ့လာတဲ့မှာပဲတရားဆက်ဆူထားတာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံကလည်း2018နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲအင်ရှင်နိုင်ငံတွေဖြစ်ရုရှားနဲ့ကတားနိုင်ငံတွေကိုရွေးချယ်ရမှာမမှန်မကန်ဆောင်ရွက်မှုငွေမဲ့ခွာခြားမှုစွပ်စွဲချက်တွေပေါ်တရားစုံစမ်းဆက်ဆင်းနေပါတယ် FIFA ဥက္ကဋ္ဌဆပ်ပလက်တာကတော့ပြစ်မှုတစုံတရာနဲ့အရေးယူမခံရပေမဲ့အချင်းပြတ်ချက်စားမှုအရှုပ်တော်ပုံကြောင့်ယာရုကနှုတ်ထွက်မဲ့အကြောင်းကြေညာထားပြီးဒီနေ့ဒီဇင်ဘာလကနေ၈နှစ်မလအတွင်းဥက္ကဋ္ဌတူမြေကြီးချက်နိုင်ငံကာလမှာဆက်လက်တာဝန်ယူသွားမယ်လို့လည်းပြောဆိုထားပါတယ်